အမေရိကန်နိုင်ငံကနေပြည်ပကသွင်းကုန်တွေအပေါ်အခွန်တိုးမြင့်ကောက်ခံတာမျိုးလှုပ်လာပြီးတဲ့နောက်ထုတ်ကုန်ပစ္စည်းတင်ပို့ရောင်းချသူတွေနဲ့လုပ်ငန်းတချို့ထိခိုက်နေတာမျိုးဖြစ်နေရပါတယ်။အဲ့ဒါကိုတုံ့ပြန်တဲ့အနေနဲ့ဩစတြေးလျနိုင်ငံကလူတွေဩစတြေးလျပြည်ရင်းထုတ်ကုန်တွေကိုပိုမိုဝယ်ယူအားပေးကြဖို့အတွက်ဒီတစ်လအတွင်းမှာဝယ်ယူသူတွေကိုမဲ့လုံးတွေပေးပြီးလှုပ်ဆောင်သွားဖို့ရှိနေပါတယ်။ဒီလို campaign မျိုးကိုပြည်ရင်းမှာကုန်ပစ္စည်းထုတ်လုပ်တဲ့လူတွေကကြိုဆိုလိုက်ပြီးအဲ့ဒီအထက်မှာပိသားစုပိုင်းတရေပစ္စည်းလုပ်ငန်းကိုနှစ်ပေါင်း50ကျော်ကြာလဲပတ်လုပ်ကင်လာခဲ့တဲ့အသေးစားမိသားစုစီးပွားရေးတစ်ခုလည်းပါဝင်ပါတယ်။ Tanya Vander Water ရဲ့မိသားစုဟာလက်နဲ့ချုပ်လို့ရောင်းချတဲ့တရေပစ္စည်းအမျိုးအစား300ကျော်ကိုထုတ်လို့ရောင်းချတဲ့မိသားစုလုပ်ငန်းကိုကြီးကြပ်သူတူဖြစ်ပါတယ်။
We specialize in leather goods and today we are known for our tool belts. All of our leather is from Australian grown beef cattle and it's produced in tanneries in Melbourne and in Queensland.
ကျမတို့ကတရေကိုအခြေခံပြီးပြုလုပ်ထားတဲ့ကုန်ပစ္စည်းတွေကိုအထူးပြုထုတ်လုပ်ရောင်းချတာဖြစ်ပါတယ်။ဒီနေ့ခေတ်မှာတော့ကျမတို့ထုတ်လုပ်တဲ့အထဲမှာအလုပ်လုပ်တဲ့အခါမှာပစ္စည်းထည့်ထားဖို့ပါတဲ့ခပတ်တွေကိုလူသိများကြပါတယ်။ကျမတို့ရဲ့တရေပစ္စည်းအလုံးဟာဩစတြေးလျနိုင်ငံမှာပဲမွေးမြူတဲ့နွားတွေရဲ့တရေနဲ့ပြုလုပ်ထားတာဖြစ်ပြီးမဲလ်ဘန်မြို့နယ်ကွင်းစ်လန်ပြည်နယ်တွေမှာတရေတွေကိုနယ်နက်ပြီးတော့ထုတ်လုပ်တာဖြစ်တယ်လို့ရှင်းပြထားပါတယ်။တန်ညာတို့ပိုင်တဲ့ Buckaroo Leather Works လုပ်ငန်းဟာစီဒနီမြို့တောင်ပိုင်းဘဲလမ်ဘီမှာပြုလုပ်တဲ့ကုန်ပစ္စည်းပြပွဲမှာပါဝင်နေပါတယ်။အဲ့ဒီနေရာမှာAustralia made a mother's aid တွေနဲ့ပြုလုပ်ထားတဲ့ကုန်ထုတ်လုပ်ငန်း 4,500 ကျော်ရဲ့ကုန်ပစ္စည်းတွေကိုခင်းကျင်းပြသထားတာဖြစ်ပါတယ်
။ We joined the Australia made campaign in 1999 and we were business number 27 to achieve that status. It's really important. There's a sentiment associated with that label that we don't take for granted.
ကျမတို့က Australia made campaign ထဲကို1999ခုနှစ်ကတည်းကဝင်ရောက်ခဲ့တာဖြစ်ပြီးအဲ့ဒီလိုအဖွဲ့ဝင်နံပါတ် 29 အဖြစ်ကျမတို့သတ်မှတ်ခံခဲ့ရပါတယ်။ဒါဟာအင်မတန်ကိုအရေးကြီးတဲ့သတ်မှတ်ခံရမှုဖြစ်ပါတယ်။ဒီလိုပြည်ရင်းထုတ်ကုန်အမှတ်တံဆိပ်အဖြစ်သတ်မှတ်ခံရခြင်းဟာအဖိုးမပြတ်နိုင်စရာဖြစ်သလိုကျမတို့ကလည်းအဲ့ဒီလိုသတ်မှတ်ခံရပြီးတစ်သက်လုံးသတ်မှတ်မှာပဲဆိုပြီးသဘောမထားပါဘူး။ဒီလိုဩစတြေးလျရဲ့ပြည်ရင်းထုတ်ကုန်အမှတ်တံဆိပ်ကိုရရှိခြင်းအဖြစ်ကျမတို့ရဲ့ကုန်ပစ္စည်းပေါ်ယုံကြည်မှုအတိုင်းအတာအများကြီးရှိတဲ့အကြောင်းပြသရတဲ့အတွေ့အင်မတန်ကိုအရေးကြီးတဲ့သတ်မှတ်ခံရမှုဖြစ်တယ်လို့ရှင်းပြသွားခဲ့ပါတယ်။ဝန်ကြီးချုပ်အန်သိုနီအယ်ဘနီဇီကဩစတြေးလျမိတ်တွေဟာအရေးကြီးတဲ့အကြောင်းနဲ့ပြည်ရင်းထုတ်ကုန်တွေကိုဝယ်ယူအားပေးမှုပြုလုပ်ကြဖို့လူတွေကိုတိုက်တွန်းပြောဆိုထားတာရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြည်ပကသွင်းကုန်တွေအပေါ်အခုနေတိုးမြင့်ကောက်ခံတာမျိုးလှုပ်လာပြီးတဲ့နောက်အခုလိုပြည်တွင်းဖြစ်တွေကိုအားပေးဖို့တိုက်တွန်းချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။ဒီလိုပြောဆိုမှုကို Australia Made Campaign ရဲ့ CEO Ben Lazaro ကကြိုဆိုလိုက်ပါတယ်
။ When you buy Australian made, not only are you getting products made to some of the highest standards both from a quality and safety point of view, you're also pumping money back into the economy, you're keeping people employed. In our most recent survey, we saw overwhelmingly over 90% of consumers, they want to see more Australian made products. They want to support local businesses.
Australia made ပစ္စည်းတွေကိုဝယ်ယူတဲ့အခါမှာလုံခြုံမှုရှိပြီးတော့အကောင်းဆုံးအရေးသွေးနဲ့ပြုလုပ်ထားတဲ့ကုန်ပစ္စည်းတွေကိုဝယ်ယူရုံသာမကနိုင်ငံတော်ရဲ့စီးပွားရေးထဲငွေတွေစီးဆင်းအောင်လှုပ်ဆောင်ရလဲကြပါတယ်။လူတွေအလုပ်အကိုင်ဆက်လက်ရရှိအောင်လှုပ်ဆောင်ပေးရလဲရောက်ပါတယ်။မကြခင်ကပြုလုပ်တဲ့စစ်တမ်းတစ်ခုအရဝယ်ယူသုံးဆွဲသူ90%ခန့်ဟာ Australia made ကုန်ပစ္စည်းတွေကိုပို့ပြီးတော့များများဆက်စားမြင်လို့တဲ့အကြောင်းဖြေဆိုထားကြပါတယ်။သူတို့ကဒေသအတွင်းပြည်တွင်းလုပ်ငန်းတွေကိုအားပေးချင်ကြပြီးပို့ပြီးတော့စိတ်လှုပ်ရှားစရာကောင်းတာတစ်ခုကတော့စစ်တမ်းဖြေဆိုသူ၄ပုံထဲက၃ပုံဟာပြည်တွင်းထုတ်ကုန်ပစ္စည်းတွေအတွေ့ဈေးပိုပေးရဖို့လဲဝန်မလေးဘူးလို့ဖြေဆိုထားကြတဲ့အတွေ့ဖြစ်တယ်လို့ပြောပြထားပါတယ်။လာမယ့်မတ်လ25ရက်ကျရင်နိုင်ငံတော်ရဲ့ဘတ်ဂျက်ကိုအစိုးရကကြေညာမှာဖြစ်ပြီးအဲ့ဒီကြေညာချက်ထဲမှာပြည်တွင်းထုတ်ကုန်ပစ္စည်းတွေကိုပိုမိုဝယ်ယူအားပေးစေဖို့မဲ့လုံးတွေပေးတဲ့ campaign လည်းပါဝင်ဖို့ရှိနေပါတယ်။အမေရိကန်နိုင်ငံကပြည်ပသွင်းကုန်အခွန်တိုးမြင့်တာကိုတုံ့ပြန်တဲ့အနေနဲ့ တချို့နိုင်ငံကလည်းအမေရိကန်နိုင်ငံကသွင်းကုန်တွေကိုအခွန်တိုးမြှင့်လိုက်တာမျိုးပြုလုပ်ကြတဲ့အတွေ့ဒီလိုကုန်သွယ်ရေးစစ်ကာလအတွင်းမှာစီးပွားရေးလုပ်ငန်းတွေအတွေ့မသေးချာမရေရာမှုတွေများပြားစေတယ်လို့ Australia Industry Group ရဲ့ CEO Innes Willox ကပြောပါရယ် Industry Group အဖွဲ့ဟာစီးပွားရေးလုပ်ငန်းပေါင်း6000ကျော်ကိုကိုစားပြုတဲ့အဖွဲ့ဖြစ်ပြီးဩစတြေးလျတခွင်မှာအမှုတန်းပေါင်းသသန်းကျော်ကိုအလုပ်ကင်ပေးထားတဲ့လုပ်ငန်းတွေဖြစ်ကြပါတယ်
။ Well, what the Trump tariffs will do is put a massive fear into the Australian economy that we will be impacted directly and also indirectly, that we will be continued to be caught up as collateral damage in a global trade war.
ဒါမှမဟုတ် Trump ရဲ့အခွန်တိုးမြှင့်ကောက်ခံမှုကဩစတြေးလျစီးပွားရေးမှာအကြောက်တရားတွေအများကြီးဖြစ်ပေါ်စေနိုင်ပြီးဩစတြေးလျနိုင်ငံရဲ့စီးပွားရေးဟာကမ္ဘာကုန်သွယ်ရေးစစ်ပွဲမှာဓာတ်ရိုက်နည်းနဲ့ဖြစ်စေဓာတ်ရိုက်မဟုတ်တဲ့နည်းနဲ့ဖြစ်စေဆက်ဆက်ကြားညတဲ့အနေနဲ့လိုက်ပါပြီးတော့နှိမ့်နာမှုတွေဖြစ်ရမယ့်အနေအထားမှာရှိနေပါတယ်။ဩစတြေးလျနိုင်ငံကလုပ်ငန်းတချို့ဟာစီးပွားရေးကျဆင်းချိန်နဲ့ကြုံတွေ့နေရတော့မှာပဲအခုလိုထပ်မံဖြစ်ပေါ်လာတဲ့အတွက်အခက်အခဲတွေများပြားမဲ့2025ခုနှစ်အတွင်းနဲ့အနာဂတ်အတွက်ပြင်ဆင်မှုတွေလုပ်ရမှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ဩစတြေးလျရဲ့ထုတ်ကုန်လုပ်ငန်းတွေဟာနိုင်ငံတော်ရဲ့စီးပွားရေးကိုနှစ်စဉ်နှစ်တိုင်းဒေါ်လာဘီလီယံ30ဝင်းငွေတွေရရှိစေတာဖြစ်တယ်လို့ Australia Industry Group AI Group ကပြောပါတယ်။ဒါပေမဲ့အခုဆိုရင်ပြည်တွင်းထုတ်ကုန်တွေရဲ့အမျက်တွေဟာတခြားကိစ္စတွေနဲ့ထိခိုက်နှိမ့်နာမှုတွေဖြစ်နေရတယ်လို့ Mr. Willox ကပြောပါတယ်။
Big challenges for 2025 are lingering inflation, high interest rates, high energy costs, concerns about energy reliability, and still ongoing concerns around labour and skill shortages. Businesses is struggling to find the workforce that it needs to allow it to grow.
2025ခုနှစ်အတွက်စိန်ခေါ်မှုကြီးကတော့အခုအချိန်ထိဆက်လက်တည်ရှိနေတဲ့ငွေကြေးဖောင်းပွမှုပြဿနာနဲ့အတိုးနှုန်းမြင့်မားမှုတွေအပြင်စွန့်ရင်အသုံးပြုခါမြင့်မားခြင်းတို့ဖြစ်ပါတယ်။စွန့်ရင်အတွက်စွန့်ရင်မကင်းမှုတွေအပြင်အားထားရတဲ့အလုပ်သမားတွေမလုံလောက်မှုနဲ့အရေးအချင်းပြည့်မီတဲ့အလုပ်သမားတွေမလုံလောက်မှုတွေကလည်းဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတွေပိုမိုကြီးထွားလာစေဖို့အတွက်လိုအပ်တဲ့လုံသားတူကြီးရဖို့စိန်ခေါ်မှုတွေကရှိနေဆဲပဲလို့ပြောပြထားပါတယ်။ဘကရူလက်သာဝတ်ခ်စ်လုပ်ငန်းကတော့သူတို့ရဲ့ကုန်ပစ္စည်းရောင်းအားကောင်းလာတာနဲ့အမျှကြည်ရင်းကနောက်ခံမတူတဲ့လူတွေကိုအလုပ်ပေးပြီးလေပတ်တာမျိုးတွေလုပ်တယ်လို့ဒီလုပ်ငန်းကိုတည်ထောင်သူ Tania Vanderwater ကပြောပါရီ
It is difficult to find new staff at times. We often are hiring on qualities that are completely outside whether or not they have experience in leather work. So that's for a reason. We do training on the job here. The passing down of knowledge we take very seriously. It is something that allows for newcomers to see that there's pride in the work that they can produce here.
တခါတလေကြာရင်အမှုတန်းအတိရဖို့ခက်ခဲပါတယ်။တခါတလေကြာရင်တရေလုပ်ငန်းမှာအတွေ့အကြုံရှိတာမရှိတာကိုကြည့်မနေတော့ပဲအရေးသွေးကောင်းတဲ့အလုပ်သမားရဖို့တာအဓိကဆိုပြီးတော့အလုပ်ပေးတာမျိုးတွေလည်းရှိပါတယ်။အဲဒီတော့လုပ်ငန်းခွင်အတွင်းမှာပဲသင်တန်းပေးတာမျိုးတွေလုပ်ပါတယ်။ဒီလိုအရေးချင်းတွေကိုတဆင့်ပြီးတဆင့်လက်ဆင့်ကမ်းမျှဝေကြတာမျိုးကိုကျမတို့ကအင်မတန်ကိုတန်ဖိုးထားလုပ်ကိုင်ကြပါတယ်။ဒီလိုမျှဝေလက်ဆင့်ကမ်းမှုတွေကြောင့်ပဲအသေးရောက်လာတဲ့လူတွေဟာကျမတို့ရဲ့ကုန်ပစ္စည်းပေါ်ထားတဲ့ချစ်မြတ်နိုးမှုဂုဏ်ယူမှုတွေကိုသဘောပေါက်နားလည်ကြပါတယ်။ဒါကြောင့်ကျမတို့ရဲ့လုပ်ငန်းခွင်မှာအသက်အရွယ်ဆုံးနောက်ခံသမိုင်းဆုံးတဲ့လူတွေရောနှောပြီးတော့အလုပ်လုပ်ကိုင်ကြတာဖြစ်တယ်လို့ရှင်းပြထားပါတယ်။ဖေဖော်ဝါရီလတုန်းကမှပဲအလုံးလုံးရင်းနဲ့အချိန်ပြည့်အလုပ်ရသွားတဲ့အထဲမှာမိုနစ်ဖန်ရိုလည်းပါဝင်ပါတယ
် I'm training in nail bags at the moment. I'm really enjoying it working with my hands every step. Someone's checking it to make sure it's a really quality product.
အခုလိုလိုစေကျွန်မကတန်မိုထက်တဲ့အိတ်တွေကိုထုတ်လုပ်ရမှာတင်ယူမှုလုပ်နေပါတယ်အဲ့ဒီလိုလုပ်ရတာကိုကျွန်မအင်မတန်ကြိုက်ပါတယ်ကျွန်မလက်နဲ့ကိုယ်တိုင်ကင်လှုပ်သွားတာကိုတရားရောက်ကဘေးကနေတဆင်းချင်းစီအလိုက်ကြီးကြပ်သွန်သင်ပြီးတော့အရေးအသွေးကောင်းမွန်တဲ့ကုန်ပစ္စည်းဖြစ်အောင်လုပ်ကြတာကိုသဘောကျမိတယ်လို့ပြောသွားခဲ့ပါတယ်။ Australia Made အမတ်သစိတ်ဟာ Australia နိုင်ငံကထွက်တဲ့ကုန်ပစ္စည်းကျန်းတွေကိုအသုံးပြုပြီးမှထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုဒါအဲ့ဒီအမတ်သစိတ်ပေးအားတာဖြစ်ပါတယ်။အဲ့ဒီအမတ်သစိတ်ရဖို့အတွက်ကမ္ဘာမှာ အတင်းကျဆုံးသောလုပ်ငန်းခွင်ဥပဒေတွေလုံခြုံရေးဆိုင်ရာသတ်မှတ်ချက်တွေနဲ့အရေးသွေးစစ်စစ်မှုတွေကိုအရင်ဆုံးဖျက်ကျော်ရတာဖြစ်တယ်လို့ Mr. Lazaro ကရှင်းပြထားပါတယ်
The Australian-made logo is Australia's most recognised and trusted certification trademark for Australian products. It's used on tens of thousands of products sold here and around the world.
Australia made အမတ်တစိတ်တွေဟာ Australia နိုင်ငံမှာလူတွေရဲ့ယုံကြည်စိတ်ချမှုအရာဆုံးလူတွေအမတ်မေ့ဆုံးအမတ်တစိတ်တစ်ခုတည်းပါဝင်ပါတယ်. Australia ပြည်တွင်းကပစ္စည်းတွေနဲ့ထုတ်လုပ်ပြီးတော့တစ်ကမ္ဘာလုံးကိုတင်ပို့ရောင်းချနေတာလို့ရှင်းပြထားပါတယ်.ရည်သွေးကောင်းမွန်မှုကိုအဓိကထားပြီးရောင်းချတာဖြစ်ပေမဲ့လည်းပြည်ပကနေဝင်လာတဲ့ဈေးပေါ်တဲ့ကုန်ပစ္စည်းတွေကြောင့်စိုးရိမ်မကင်းမှုတွေဖြစ်ရတယ်လို့လည်း Tanya Vanderwater ကပြောပြပါရီ
We certainly don't compete at price point, but it is very difficult. The flood is real. There are products coming from all over. These are very cheaply made leather goods, but they are taken up by the bigger retailers because it's assumed that if it's cheap it will sell.
ဈေးနှုန်းပိုင်းမှာကျမတို့မရှင်နိုင်ပါဘူး။ဒါပေမဲ့ပြည်ပကဈေးနှုန်းသက်သာတဲ့ကုန်ပစ္စည်းတွေကတကယ်ကိုကျမတို့အတွက်စိုးရိမ်မကင်းစရာဖြစ်ပါတယ်။နေရတောင်းဆောင်ကနေအဲ့ဒီကုန်ပစ္စည်းတွေကတဖွဲဖွဲဝင်လာနေတာပါ။ဈေးပေါ်ပေါ်နဲ့ထုတ်လုပ်ထားတဲ့တရေထဲပစ္စည်းတွေကိုဈေးကွက်ကြီးနဲ့လုပ်ငန်းတွေကဝယ်ယူပြီးတော့တဆင့်ပြန်လည်ရောင်းချတာမျိုးတွေလုပ်ကြပါတယ်။ဈေးသက်သာရင်ရောင်းရမယ်ဆိုတဲ့ယူဆချက်နဲ့လှုပ်ဆောင်ကြတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။Tanya Vanderwater ဟာမိသားစုပိုင်စီးပွားရေးလုပ်ငန်းကိုဦးဆောင်လဲပိုင်ယုံတာမကတာသမီ9ယောက်ကိုပါစောင့်ရှောက်ပြိုးထောင်ရတဲ့မိခင်သူဖြစ်ပါတယ်။သူကဒီလုပ်ငန်းကိုသူ့ရဲ့ဖခင်စီကနေလက်ပြောင်းယူခဲ့တာဖြစ်ပါတယ်။သူ့ရဲ့ဖခင် Ken ဟာ2013ခုနှစ်မှာကင်ဆာရောဂါနဲ့ဆုံးသွားလို့ Tanya ကအသက်26နှစ်ကလေးကအဲ့ဒီလုပ်ငန်းကိုဦးစီးလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။သူမိဘတွေဟာတောင်အာဖရိကနိုင်ငံကနေဩစတြေးလျနိုင်ငံမှာအခြေချနေထိုင်သူတွေဖြစ်ကြပါတယ်။သူရဲ့ဖခင်ခဲနဲ့မိခင်ဖြစ်သူကယ်ရိုဖီကရင်တို့ဟာတောင်အာဖရိကနိုင်ငံမှာကြုံတွေ့ခဲ့ရတဲ့အသားအရောင်ခွဲခြားမှုကြောင့်ဩစတြေးလျနိုင်ငံကိုရောက်လာတာဖြစ်တယ်လို့မိခင်ဖြစ်သူကယ်ရိုကပြောပြပါတယ်
။ We started the business in the early 70s and we were based in Cape Town when there was the first uprising against the government because of the apartheid.system this was followed by lots of riots
ကျမတို့က1980ပြည်နယ်ဝန်းကျင်တုန်းက Cape Town မြို့မှာနေထိုင်တုန်းလုပ်ငန်းကိုစတင်ခဲ့ကြတာပါအဲ့ဒီမှာအသားအရောင်ခွဲခြားတဲ့စနစ်ကိုမလိုလားတဲ့အတွက်လူတွေကအစိုးရကိုပထမဆုံးအကြိမ်ဆန့်ကျင်မှုပြုလုပ်လာခဲ့ကြရကနေပဋိပက္ခတွေအများကြီးဖြစ်ပေါ်ခဲ့ပါတယ်ရာဇဝတ်မှုတွေကလည်းအင်မတန်ကိုများပြားလာပြီးကျမတို့ဆိုင်ကပြည်စီတွေလည်းအခုခံရပါတယ်။ပြီးတော့ကျမတို့ရဲ့ကက်ရက်မှာအလုပ်လုပ်တဲ့လုပ်ငန်းရှင်တူအသက်ခံရတာကိုမြင်ရပြီးတဲ့နောက်အဲ့ဒီနေရာကနေထွက်ခွာမှရတော့မယ်ဆိုတာကျမတို့ကိုပြသလိုက်သလိုဖြစ်နေတယ်လို့ပြန်ပြောင်းပြောပြခဲ့ပါတယ်။တောင်အာဖရိကနိုင်ငံကနေဩစတြေးလျနိုင်ငံကိုမထွက်ခွာခင်မှာ Cape Town မြို့ထဲကရက်ွက်တစ်ခုမှအခြေချနေထိုင်သေးပေမဲ့လည်းအစိုးရကအဲ့ဒီနေရာကိုလူဖြူတွေကြီးပဲနေထိုင်ရမယ့်နေရာအဖြစ်ပြောင်းလဲလိုက်တဲ့အတွေ့လူမဲဖြစ်တဲ့သူတို့မိသားစုဟာထပ်မံပြောင်းရွှေ့မှုလုပ်ခဲ့ရတယ်လို့ပြောပြပါတယ်
။ The government looked at it and thought, well, this is a really good area. We'll make this a whites only area. Everyone at the time was moved to an area called the Cape Flats.And in the Cape Flats, there was hardly any infrastructure, limited transport, very few schools, hardly any shops. When we decided to leave, we virtually walked away from all that.
ကျမတို့နေထိုင်တဲ့ရက်ွက်ကိုကြည့်ပြီးအစိုးရကဒီနေရာကနေရာကောင်းဖြစ်တယ်။လူဖြူတွေပဲတီးတက်နေထိုင်တဲ့နေရာဖြစ်ပြောင်းလဲပြစ်မယ်လို့ဆုံးဖြတ်လိုက်တဲ့အတွေ့ကျမတို့တွေဟာ Cape Flats ဆိုတဲ့နေရာကိုပြောင်းရွှေ့ပေးခဲ့ရပါတယ်။ Cape Flats မှာဆိုရင်ဘာအခြေခံအဆောက်အုံမှမမေ့ရရမရှိပါဘူး။လမ်းပန်းဆက်သွယ်ရေးကအကန့်အသတ်တွေရှိသလိုစာတင်ကျောင်းတွေလည်းနည်းပါးပြီးတော့ဈေးဆိုင်တွေဆိုရင်လည်းမရှိသလောက်ပါပဲ။အဲ့ဒီလိုအနေထားကြောင့်လူမဲဖြစ်တဲ့ကျမတို့ကိုဒီနိုင်ငံကနေထွက်ခွာခွင့်ပေးဖို့ခွင့်တောင်းပြီးတော့ဩစတြေးလျနိုင်ငံကိုထွက်ခွာခဲ့ကြတာလို့ရှင်းပြထားပါတယ်။1980ပြည့်နှစ်ဝန်းကျင်မှာဩစတြေးလျနိုင်ငံကိုရောက်လာပြီးဆစ်ဒနီမြို့မှာအခြေချနေထိုင်တာနဲ့ သူတို့ရဲ့တည်ရေလုပ်ငန်းတွေကိုစတင်ဖွင့်လှစ်လာခဲ့တာအခုအချိန်အထိပဲဖြစ်ပါတယ်
There was a looming recession, so we were told we'd be accepted on condition we were going to open up a business and employ locals and not be a burden on the social security system. That's what we signed up for and that's what we did.
စီးပွားပြက်ကမှုဖြစ်မဲ့အနေအထားလည်းကြုံခဲ့ရပါတယ်။ကျမတို့ရဲ့လုပ်ငန်းမှာဒီပြည်ရင်းကလူတွေကိုခန့်ထားဖို့သဘောတူရင်ပြီးတော့အစိုးရရဲ့လူမှုဖူးလုံရေးစနစ်ကိုဝန်ထုတ်ဝန်ပိုးမဖြစ်စေရဘူးလို့ကတိပေးရင်ဆက်လက်လည်ပတ်ခွင့်ပေးမယ်ဆိုတဲ့သတ်မှတ်ချက်ရှိခဲ့ပါတယ်။ကျမတို့ကအဲ့ဒီသတ်မှတ်ချက်အတိုင်းလုပ်မယ်လို့လက်မှတ်ထိုးလို့လုပ်ကင်ခွင့်ရရကနေအခုချိန်အထိအဲ့ဒီအတိုင်းပဲလုပ်ကင်လာတာဖြစ်တယ်လို့ရှင်းပြထားပါတယ်။ Tanya Vanderwater ဟာသူ့ရဲ့လုပ်ငန်းကိုဒီနေ့ထက်မှပိုမိုတိုးချက်ဖို့စီစဉ်နေပြီးသူ့ရဲ့အမှုတန်းတွေထဲမှလိုအပ်တဲ့အရေးအချင်းတွေရရှိဖို့နောက်ထပ်ဝန်ထမ်းအသစ်တွေရရှိဖို့လှုံ့ဆော်နေပြီးတော့အ ਨੇ ဆုံးနောက်ထပ်အနည်း50ကြာဒီလုပ်ငန်းကိုလည်ပတ်ဖို့မျှော်လင့်ထားပါတယ
် We always want to be known as a diverse employer. It speaks to the responsibility that we have as immigrants to this country as well.
ကျမတို့ဟာလူမျိုးပေါင်းစုံဘာသာပေါင်းစုံကိုလက်ခံတဲ့အလို့ရှင်ဖြစ်တဲ့အကြောင်းလူတွေကိုသိစေချင်ပါတယ်ပြည်ပကနေလာရောက်အခြေချနေထိုင်နေကျမတို့လိုလူတွေအတွက်ဒီလိုလှုပ်ဖို့တာဝန်တရားဖြစ်တယ်လို့လည်းခံယူထားပါတယ်ဒီလိုလှုပ်ရတွေကကျမတို့ရဲ့လုပ်ငန်းခွင်မှာကောင်းမွန်စွာလည်ပတ်နိုင်မှုဖြစ်စေတယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့ Sandra Fulham ရဲ့ SBS Small Business Secret ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျမကမှလှိုင်းသိမ့်ပါ